ကျွန်တော်ညာဝင်းအောင်ပါခင်ဗျာနိုင်ငံတကူမှာရဲတပ်ဖွဲ့ဆိုတာမရှိမဖြစ်လိုအပ်ပေမဲ့တန်တရားနဲ့ပြည်သူလူထုကိုစစ်စေးမင်းမြန်ဖမ်းဆီးရမှာအင်အားအလွန်ကျွန်သုံးတာမျိုးမရှိရအောင်ရဲတပ်ဖွဲ့ကိုဥပဒေနဲ့ထိန်းချုပ်ဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့အငိမ့်သားမြန်မာရဲရာရှိတချို့နဲ့မြန်မာလူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကိုပြည်ပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုမှုတွေမြန်မာနေချိန်မှာအခုလိုပြောဆိုလိုက်တာပါအမေရိကန်ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးအတွက်အဓိကအဆိုပြုချက်အတော်များများကိုအမေရိကန်လွှတ်တော်နှင့်ရဲ့စလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေရှိနေပါသေးတယ်။မေလနှောင်းပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးတဲ့အမေရိကန်လူမဲအမျိုးသား George Floyd တေဆုံးခဲ့တဲ့အပေါ်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပေါ်ပေါက်ရာကရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးအပေါ်ဖိအားတွေတိုးလာတာပါ။အမေရိကန်ရဲတပ်ဖွဲ့ကပြည်သူလူထုကိုစစ်စေးမင်းမြန်ဖမ်းဆီးရမှာအင်အားအလွန်ကျုံသုံးတာကိုသတိပြုမိတယ်လို့ပြောသူကအိုဟိုင်းိုပြည်နယ်ဆင်ဆင်နတီမြို့မှာနေတဲ့မြန်မာနိုင်ငံကအငင်းစားရဲအရာရှိဦးလှမြင့်ဖြစ်ပါတယ်
။ဟိုသူတို့အနေနဲ့အခုလောက်တာလဲအလိုချင်နေဖြစ်လို့ပေါ့နော်။ဟိုပပကန်လေးတုံးပြီးတော့လုံရင်လည်းရရသားနဲ့ဟုတ်လား။ထုတ်ကိုလုံတယ်။လဲချယူ level ကိုထိတော့တဲ့ဒူးနဲ့ဖြည့်ပြီးတော့မှဟုတ်လား။ကိုတိလက်ရောက်အကျန်းဖက်တာမျိုးတွေကြည့်တော့မဖြစ်သင့်ဘူးဗျာ။ဒီပြည်ကြီးတွေအများကြီးတုံးလို့ရပါဘူး။ဟုတ်လားသူတို့လာတာလဲဟိုတယောက်တည်းလဲလာတာဟုတ်ပြီတော့ကဟိုလားအင်အားတွေက၄၅၀ယောက်ဖြစ်လာပြီဆိုတော့ဒီလိုဖြစ်တဲ့အခြေအနေမှာပဲသူတို့ကအားအင်သုံးတာကညာနေတော့ပြည်သူချစ်တဲ့ရဲမဖြစ်ပဲပြည်သူကအမြင်ကတ်တဲ့ရဲအဖြစ်ရောက်ရောက်တော့တွေ့ရကျွန်တော်လူစုလူခွဲဖို့အင်အားသုံးတဲ့အခါမှာနီလာနေပါလေတခါတည်းစစ်တပ်သုံးပစ္စည်းတွေကိုကိုင်ပွဲသုံးချခွင့်ပေးထားတာတော့တော့မဖြစ်သင့်ဘူးလို့ပြင်ပါတယ်ဗျာ
ဒါကြောင့်အမေရိကန်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်ကြားမှုအပါအဝင်စစ်တပ်တစ်ခုတပွဲလက်နက်တပ်ဆင်သုံးဆွဲခွင့်တွေကိုပါပြန်လည်လျှော့ချဖို့လိုတယ်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေတဲ့ EBSDF ကျောင်းသားတက်မတော်ဦးဆောင်သူတူဖြစ်သူဦးကိုကိုလေးကမြင်ပါတယ
်အဲ့တော့ police reform ကအဓိကကတော့ကျွန်တော်တို့ပြီးတော့ကတော့ဒီ TDA ပေါ့ဗျာ၃ချက်ရှိတယ် T ဆိုတာက training ပေါ့ဗျာသင်တန်းတွေပို့ချရမယ်နှစ်ကတော့ဒီ militarize လို့ခေါ်တဲ့လက်နက်တွေအလုံးကျုံတုံးမှုတွေပေါ့ဗျာဆော့ချရမယ်နောက်တစ်ခုကဖမ်းဆီးလို့တည်သွားတဲ့အခါမှာ accountability လို့ခေါ်တဲ့တာဝန်မှုတာဝန်ခံမှုဆိုတာရှိရမယ်ခြေလုံးလုံးလို့ဖြစ်သွားရင်တရားရုံးမှာရင်ဆိုင်ရမယ်တရားဥပဒေရဲ့ဆုံးဖြတ်ခံပိုင်ခွင့်ရှိရမယ
်ရဲတပ်ဖွဲ့ရဲ့အသုံးစရိတ်ဖြတ်တောက်ရေးကိုအမေရိကန်ဆန္ဒပြပွဲတွေအတွင်းတောင်းဆိုနေကြတာပါရဲဘတ်ဂျက်ကိုထိုင်းသင့်တဲ့လောက်ဆော့ချသင့်တာမှန်ပေမဲ့ရဲတပ်ဖွဲ့ကအင်အားအလွန်ကျုံမသုံးဆွဲရအောင်ထိန်းကြောင်းသင့်တယ်လို့အငြင်းစားရဲအရာရှိဦးလာမြစ်ကသုံးသပ်ပါတယ
်ကျွန်တော်ကြည်နိုင်ပြီးတော့နုနပက်ပြေလဲအောင်မလို့ရတော့ဒါဆိုးရတဲ့အချိန်လေးရောက်သွားနိုင်ပါလေခင်ဗျတခါတလေတော့လေသင်္ဃမကင်းတို့တားစီပြီးတော့စစ်ဆေးမယ်ဒင်းမြမယ်ရဲတဲ့ကုလားလို့ဖန်စီကားရတဲ့ပုံကိုယ်တွေပေါ့ခါးလို့ပူတော့ပြားတာပေါ့ဗျညာဘက်ရဲမှလည်းသူတို့ခါးရတာရှိတဲ့ခါကျတခါတလေကြတော့လေအစိုးရလွန်ပြီးတော့လက်လုံးချီလုံးဖြစ်သွားတာရှိတဲ့ခါကျတော့ကျွန်တော်တို့အဲ့လိုမဖြစ်အောင်ဥပဒေတက်ပေါ့နော်ပြည်ပယ်တိုက်တာဒီဘလောက်လုံးတင်နေဆိုတာပြပန်းပြီးရင်တော့ပူကောက်တာပေါ့ခင်ဗျရှိကြတော့ရဲရှိနေရမှာပဲတို့တော့သူတို့အင်အားသုံးတဲ့အပိုင်းမှာရုံအနေသွားအောင်လို့ကျွန်တော်ဥပဒေနဲ့အကာအကွယ်ပေးစင်ပါတယ်ကျွန်တော်မြင်ပါတယ်ခင
်ဗျရဲတပ်ဖွဲ့ကိုဥပဒေနဲ့ထိန်းចောင်းသွားနိုင်မယ်ဆိုရင်မကြခင်မှာအမေရိကန်လူအဖွဲ့အစည်းကြားညှဉ်းညွတ်မှုတွေပြန်လည်ရလာလိမ့်မယ်လို့ဦးကိုကိုလေးကသုံးသပ်ပါတယ
်မတူတဲ့လူတွေအကုန်လုံးစုစည်းနိုင်အောင်နေနိုင်တာကဒီမိုကရေစီရဲ့အနှစ်သာရဒီနိုင်ငံအဲ့လိုသွားနေရဆိုတော့ဥပဒေတွေစိုးမိုးနိုင်အောင်ဥပဒေသမားတွေကလည်းလောက်ရမှာဖြစ်တယ်လို့ဒီပလိတ်ဘက်ကလည်းပုံပြီးတော့ထိန်းထိန်းသိမ့်သိမ့်အဲလောက်ရမှာပေါ့လူတယောက်တည်တာနဲ့အခုကမူးမဲ့ရင်ဖြစ်တော့ကဘာပြတ်သွားတာဒါမျိုးမဖြစ်အောင်ရှည်တိုင်းရောက်နေတဲ့ပလိတ်တွေကလည်းထိန်းသိမ့်ရမှာပေါ့ဒီလိုမျိုးအဖက်ဘက်ကထိန်းသိမ့်သွားမယ်ဆိုရင်ဒါညှဉ်းညွတ်တဲ့တာယာတဲ့နိုင်ငံကြီးဖြစ်လာကျွန်တော်ယုံကြည်တယ်ဒီနိုင်ငံမှာတဖြည်းဖြည်းကောင်းတည်တဲ့ကောင်းလာတယ်ဘာဖြစ်လို့လဲဆိုတော့ rule of law ဒီမိုကရေစီရဲ့အခြေခံဖြစ်တဲ့ဒီဥပဒေစိုးမိုးကြီးပေါ့ဥပဒေအောက်မှာအားလုံးကတာလီမီနနေထိုင်ဝင်ရတယ်အဲ့ဒါကြောင့်ဒီဥပဒေတွေပြုတ်ပြီးွားလို့ရှိရင်ပိုကောင်းလာမယ်တဖြည်းဖြည်းပိုကောင်းသွားမယ်လို့ပဲကျွန်တော်ကမြင်တယ
်အမေရိကန်ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲဥပဒေမူကြမ်းကို Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီသတင်းပတ်တဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ